ဖြစ်ဖြစ်ပွားရနေရာတွေကနေပြီးတော့ဘေးလွတ်ရာကိုပြေးနေရတဲ့ထောက်ချီတဲ့ရခိုင်စစ်ပြေးဒုက္ခတွေတောက်တုံးရပြက်လက်မှုတွေနဲ့ရေပေါ်ရင်ဆိုင်နေကြရတယ်လို့စခန်းတွေထဲအထီကိုယ်တိုင်တွားရောက်ပြီးကူညီပေးနေတယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စခန်းတွေကကလင်းငယ်တွေကိုဝန်ဆောင်မိခင်တွေမိဖွားပြပါကြမိခင်တွေနဲ့တက်ကြီးရွယ်ဦးတွေအတွက်ဒီတောက်တုံးရပြက်လက်လာရင်ကျန်းမာရေးအခြေ မြောက်ဦးကြောက်တော်မင်းများပူသီတော်ရသေးတော်နဲ့ပုံနှကျိုးမြို့နယ်6မြို့နယ်ထဲမှာယာယီဒုက္ခသည်စခန်းပေါင်းက46စခန်းအထိရှိသွားပြီဖြစ်ပြီးတော့ဆစ်ဆောင်ပြည်သူတွေပါဝင်ကြေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိရှိောင်းနေရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ 18,600 ကျော်ရှိသွားပြီလို့ဆစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနယ်များအစည်းအရုံး IEC ကဧပြီလဆန်းကသတင်းထုတ်ပြန်ထားပါတယ်ဒီစစ်ပေးစစ်ဆောင်တို့ပြည်သူတွေအတွက်အရေးပေါ်တောက်သုံးရတဲ့စားတဲ့ရိခါတွေလိုအပ်နေတယ်လို့လည်းရသေတော်မျိုးနယ်တွေကစစ်ဆောင်ဒုက္ခသည်စခန်းတွေဖြစ်တဲ့ဇေဒီပြေအိုးဖောက်စားတဲ့စခန်းတွေကိုကိုယ်တိုင်တွားရောက်ကူညီပေးနေတဲ့ရသေတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေဆော်ဝေကဒီကနေ့သူတွားရောက်ခဲ့တဲ့စခန်းတွေရဲ့အခြေအနေအခုလိုပြောပြပါတယ်
အခုဒီရသေးတောင်မျိုးနေရပေါ့နော်ဇေဒီပြေကိုရောက်ရှိနေပါတယ်အဲ့ဒီဇေဒီပြေနားမှာရှိတဲ့ပူပေါက်ပူပေါက်ဆိုတာအုတ်ဖို့ကြီးရောပေါ့နောက်တစ်ခါဇေယျာမြိုင်အဲ့ဒီရော35ရော်လောက်မှကျွန်တော်တို့ကေစီကြီးတွေပေးပါတယ်ကေစီကြီးပေးတာကစစ်ဖေးချောင်းနေရဒီပူပေါက်အုတ်ဖို့မှာဆိုရင်တထောင်ကျော်ရှိကြတယ်နောက်တစ်ခါအောင်စီကုန်းဒီကကအောင်စီကုန်းကြီးရောမှာဆိုတော့600ကျော်ရှိပါတယ်နောက်ဖဲလိုက်ဖဲစိတ်မှာဆိုတော့100ရှိပါတယ်ဒီရသေးတော်မျိုးနေရဲ့နေရာရှိခုလောက်မှာစစ်ဘေးဒုက္ခတွေအများကြီးတောင်းနေကြတာဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းကုမီနိုင်သလောက်အခုလောလောဆယ်မှာကုမီပေးနေပါတယ်ရှင့်ဖဲအပါအဝဲတခြားလူတွေလာရောက်တဲ့အဆူတွေနေအဲ့ဒီအိုးဖောက်နေနေမှာဆိုရင်နောက်ထပ်တစ်ပတ်လောက်ပဲတုံးရှိလို့ရမယ်ပေါ့နော်အဲ့တော့နောက်ထပ်တစ်ပတ်လောက်ဆိုရင်ဒီဆယ်နေရာပုံနိုင်ပါတယ်နောက်တစ်ခုကကျမတို့ဒီရသေးတော်မျိုးနေမှာတော့နေရာတည်တဲ့ရောက်တာဒီနောက်တစ်ခါရေရတယ်ခင်းဆောင်နေချစ်လာပါတယ်တောင်းနေရောချိုးပြီးတော့အင်မတန်ခက်သေးတယ်ဒီပါလေ
ကိုဝင်ဆောင်မိခင်တွေခလေးမွေးဖွားပြီးကသာမိခင်တွေလူမမဲကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့ဒါမကျဖြစ်နေတဲ့လူသားတွေအပါအဝင်စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်တောက်သုံးရေလိုအပ်နေပြီးတော့အဲ့ဒီတဲကတချို့ကဝင်းပြက်ရွယ်ဝဲလျှော်ယောဂါတွေစခံစားနေကြရတယ်လို့လည်းဒေါခင်ဆိုဝီကပြောပြပါတယ်အခုလိုမျိုးရခိုင်ပြည်နယ်တွေ့စည်းပြိပခါတွေပြင်ထလာပြီးတော့ထောက်ချီတဲ့ဆစ်ဆောင်ပြည်သူတွေဘေးလွတ်ရာကိုပြေးနေရတဲ့အခြေအနေမှာတော့ဒေသတွေတည်ငြိမ်ရေးနဲ့ရခိုင်ပြည်နယ်ရေးချရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအများဆုံးတိုင်းဖြည့်ရှိအပြေရှားကြဖို့ဒေသခံတွေဘက်ကလူလာနေကြတယ်လို့လည်းရခိုင်ပြည်နယ်ရဲပြဲမျိုးကဒေသခံတွေနဲ့ကိုယ်တိုင်သွားရောက်တွေ့ဆုံနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပြပါတယ်
ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ပြီးတော့စစ်ကြောင်သူတို့အင်တန်စိုးရင်ကြကြောင်သူတို့မေးမြန်းကြပါတယ်ဘယ်တော့မြန်လွှတ်တော်ကိုယ်စားလှယ်များအနေနဲ့ဒီရခိုင်တပ်မတော်နဲ့မြန်မာတပ်မတော်ကိုငင်းကြင်းရေးဝိုင်းဝိုင်းတဲကိုပေါင်းဝင်အောင်ဘလို့တွန်းအားပေးနေလေဒါနဲ့ပတ်သက်ပြီးတော့မေးခွန်းကတော့တော်တော်မေးကြပါတယ်ရှင်ကျွန်မလွှတ်တော်ကိုယ်စားတော်အုပ်အနေနဲ့လုံနိုင်တဲ့ကိစ္စတွေကိုကျွန်မတက်နေဆုံးဆောင်ရွက်တယ်ဒီပြင်သက်ဆိုင်ရာကိုလည်းပဲကျွန်တော်တို့တွန်းအားပေးတယ်နိုင်ငံရေးဖြစ်စဉ်တွေမှာနေပြီးတော့ဒါမိမိယုံကြည်ရာဒီမိုကရေစီအရေးတွေကိုကိုယ်ပိုင်ပြဋ္ဌာန်းပယ်ခွင့်တိုင်းရင်းသားဒဏ်လူရေးတွေကိုနေပြီးတော့ဒါကိုယ့်ရဲ့ယုံကြည်ရာအတိုင်းရှောင်လန်းကြလို့တကြောင်မလို့ဒီလက်လက်ကင်ချင်းချင်းတိုက်ခိုက်တဲ့ခါမှာကြာလို့ရှိရင်တော့အထိခိုက်တယ်ရှိမယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကြီးနေပြည်သူတွေလုံးဝမထိခိုက်ဖို့နဲ့ဒီစစ်ဘေးရှောင်ပြည်သူတွေကိုတော့တိုက်နိုင်ဆုံးအပြင်ရဲ့အစိုးရနဲ့ပြည်ထောင်စုအစိုးရကတောင်းဝန်ယူပေးဖို့ကျမတို့ထိတ်တွန်းနေ
တက်ဆိုင်ရာပြည်တဲ့အစိုးရဘက်ကတော့ဒုက္ခသည်တွေရဲ့အရေးစီမံဆောင်ရွက်ပေးမှုကအားတည်းနေသေးတယ်လို့လွှတ်တော်ကိုယ်စားလှယ်တွေအပါအဝင်ကူညီကြေစည်ပေးနေသူတွေကပြောပါတယ်ရှင်